โอเคประมุขดาดาสวัสดีครับကျွန်တော်တို့မြန်မာနိုင်ငံမှာနောက်ဒီပတ်ဝန်းကျင်နိုင်ငံတွေမှာရောပေါ့နော်ဒီနှစ်နေရာဒီကအပူချိန်ပိုများလာပြီးတော့ဒီအပူချိန်ကြောင့်လို့တန်ရာရှိပြီးတချို့တက်ကြီးတွေပေါ့နော်မူလဲတာတချို့လည်းသေဆုံးရတာတွေအထိဖြစ်နိုင်တယ်လို့သတင်းတွေကျွန်တော်တို့အတိမပြုတ်နိုင်သေးပေမဲ့ကြားနေရတယ်ပေါ့ဆရာနော်နောက်အခုလက်ရှိမြန်မာအနေထားကလည်းမီးတွေပိုပြက်ပြီးတော့43ဖို့ပိုခက်လာချိန်မှာဒီအပူဒဏ်အန္တရာယ်နဲ့ကာကွယ်ရေးတွေကိုအဓိကပြောမှာမို့ဘာကနေစပြီးတော့ရှင်းပြခြင်းလဲဆရာကြီ
း။ Okay ဟုတ်သဘောလောလောဆယ်တော့ကျွန်တော်တို့လည်းသတင်းကြားပါတယ်နော်ဒီကိုနိုင်ငံမှာလည်းအပူရာဇီဝတ္ထုကတော်တော်လေးပူတယ်။ရာဇီဝတ္ထုဒါတော့လည်းနှစ်တိုင်းတော့လည်းဖြစ်နေကြပါ။နှစ်တိုင်းနေရာဒီမှာတော့ကျွန်တော်တို့ကဒီအပူဒဏ်ကြောင့်ဖြစ်တဲ့ရောဂါတွေကတော့ကျွန်တော်နိုင်ငံမှာအများကြီးခံစားရတယ်ပေါ့နော်။အဓိကခံစားရတာတော့ဒီကလေးတွေပေါ့လေနှစ်အောက်ခဏနှစ်အောက်ကလေးတွေဒါ65နှစ်ထက်လူကြီးတွေဘဝလွန်တဲ့လူတွေပေါ့နော်။နောက်တချို့ဆေးတွေတုံးနေရတဲ့လူတွေအဲ့ဒါတွေကပူတယ်ပူကြောင်းဖြစ်တဲ့ရောဂါတွေကိုပူခံစားရပါတယ်။ရက်သားတဲ့လူတွေလည်းပူခံစားရတယ်။အဲ့တော့ဒီလိုနဲ့ပူကြောင်းဖြစ်တဲ့ရောဂါတွေကတော့နှစ်တိုင်းတွေ့နေကြပါ။အဲ့ဒီမှာ heat stroke လို့သိအပူဒဏ်ကြောင့်တက်ခြင်းပေါ့နော်ဖြစ်လို့ရှိရင်တော့လည်းအသက်ဆုံးရှုံးမှုတွေရှိပါတယ
်။ဟုတ်ကဲ့ဆရာ။အဲ့တော့အခုလိုဒီအပူဒဏ်ကြောင့်အသက်ဆုံးရှုံးနိုင်တဲ့အဆင့်တီဖြစ်လာနိုင်မှုကိုနားလည်နိုင်ဖို့ပေါ့ဆရာနော်ဒီမိမိရဲ့ဒီပတ်ဝန်းကျင်အနားမှာပေါ့ဒီအပူဒဏ်စကြုံတာနဲ့ခန္ဓာကိုယ်ကဘယ်လိုစတုံ့ပြန်ဖြစ်ရှင်းပုံလေးကိုစပြီးတော့ရှင်းပြပေးပါလားဆရာ
ဘယ်လိုလဲဆိုတော့လူခန္ဓာကိုယ်ကကြတော့ပတ်ဝန်းကျင်ပူတိုင်းလိုက်ပူလို့မရအဲလူကတွင်းတွင်းတရပါပါကျွန်တော်ရဲ့ပူချိန်က 98.6 ကတမန်ပေါ့နော်အမေရရှိနေတော့ကိုနည်းနည်းရွှေ့လို့ရတယ်သို့တော့အများကြီးရွှေ့လို့မရဘူးအဲ့တော့အရန်အေးလို့လည်းမရဘူးအရန်လိုက်ပူလို့လည်းမရအဲ့တော့ခန္ဓာကိုယ်ကဒီကိုယ်ပူခြင်းကိုပြန်လဲထိန်းသိမ်းရပါတယ်ဒါကိုကျွန်တော်တို့စိတ်ပညာခေါ်တော့ thermal regulation လို့ခေါ်မှာနော် thermal regulation မှာအဓိကတော့ဘယ်လိုလဲဆိုတော့ဒီချွေးထွက်တာပါဗျချွေးထွက်လို့ရှိရင်တွေးကအရေရနေပြီးတော့ဒီအငွေ့ပြန်ပြီးတော့သွားတယ်နော်အရေရနေငွေ့ပြန်မှုအတွက်လူအပ်တဲ့ငွေ့ပြောင်းအောင်ဘူးလို့ခေါ်တော့ဗော heat evaporation ကိုခန္ဓာကိုယ်ကဆုတ်သွားတယ်ဆုတ်သွားခြင်းအပြင်ခန္ဓာကိုယ်ကအေးပြီးကျန်တယ်ပေါ့နော်အဲ့တော့ဒါဒီခန္ဓာကိုယ်ကကိုယ်အပူချိန်ကိုကိုယ်ပြန်ထိန်းသိမ်းတဲ့နည်းလမ်းတစ်မျိုးပါအဲ့လိုထိန်းသိမ်းလို့ရအောင်လဲသွေးကြောတွေပါလေကျဲပြီးတော့ဒီအရေပြောင်းလဲသွေးစီစဉ်မှုရှိရအဲဒါလဲဟိုလုပ်ငန်းတစ်ခုပေါ့နော်နောက်တစ်ခုကဘယ်လိုလဲဆိုဒီအုံနောက်ကနေတော့ထိန်းချုပ်တာတွေလည်းရှိပါအဲ့တော့အဓိကအချက်ကတော့ကျွန်တော်တို့အဲ့လိုပဝင်းကျင်ကပူလာလို့ရှိရင်လိုက်မပူအောင်ခန္ဓာကိုယ်ကထိန်းသိမ်းပြရတယ်။ဒီပဝင်းကျင်မှာလေအေးရှိလို့ရှိရင်လည်းကိုယ်ခန္ဓာကိုယ်ပေါ်ပြန်ပြီးတော့အေးဆက်မှုကတက်ရောက်တာပေါ့နော်။အဲ့တော့ဒီချွေးထွက်တဲ့အငွေ့ပြန်တဲ့နောက်ပဝင်းကျင်အေးတဲ့အခါမှာပဝင်းကျင်ကိုခန္ဓာကိုယ်ကနေပူချိန်ပြန့်သွားတယ်။နောက်မှကိုယ်ကတခုအေးတဲ့အနေနဲ့ထိတွေ့နေရင်စတိုက်ထိတွေ့မှုနဲ့ကူးအပူပြတ်တယ်ပေါ့နော်။ဒီလိုနည်းနေနဲ့အပူချိန်ကိုပြန်လဲထိန်းသိမ်းရပါတယ
်။ဟုတ်ကဲ့ဆရာကြီး။အဲ့တော့အခုလိုပဝင်းကျင်ပူချိန်တက်လာတာကိုခန္ဓာကိုယ်ကတုံ့ပြန်ဖြစ်ရှင်းတဲ့နေရာမှာပေါ့နော်ဘလိုပဲပုံစပြဿနာတက်လာနိုင်တာတွေကိုတစ်ဆင့်စီဆက်ပြီးတော့ရှင်းပြပေးပါလားဆရာကြီ
းခန္ဓာကိုယ်ကကိုယ်ပူချိန်ကိုပြန်ထိန်းသိမ်းတာကအတိုင်းအတာတစ်ခုရှိတယ်ပေါ့နော်အချိန်ကြာလာတာနဲ့ရက်ကြာလာတာနဲ့မျှထိန်းသိမ်းနိုင်မှုကဟိုအားနည်းလာနိုင်တော့ပေါ့နော်အဲ့တော့ပထမဆုံးဖြစ်မှာတော့ဗာလဲ colossal အပူဒဏ်ကြောင့်နှုံးခွေခြင်းပေါ့ heat exhaustion ပေါ့အဝင်းကြီးကပူလာတာမှန်တယ်များပူလာတဲ့အခါမှာကျွေးတွေထွက်တယ်ထွက်တဲ့ကျွေးချက်မှာရေနဲ့စားတဲ့ဆုံးဆုံးသွားတယ်။အဲဒီခါကျလူကရေငတ်တယ်၊နှုံးခွေတယ်ပေါ့နော်။နှုံးချိသွားတယ်ပေါ့နှုံးချိတယ်။ဒါပေမဲ့လှုပ်ချင်မကင်းဖြစ်တယ်၊စားတော့ပြက်တယ်၊နော်မူးတယ်ပေါ့နော်။ဒါတွေကနောက်တစ်ခါပါလဲဆိုလို့ရှိရင်မကြွတက်တာတော့ပါလို့မျိုးနဲ့စဖြစ်ပါ။ဒါတော့ဟို exhaustion ပေါ့ဒီပဝင်းညာပူတာကြာလာတာနဲ့အမျှသူကအဲ့ဒီမထိန်းသိမ်းနိုင်တာလေတဖြည်းဖြည်းအဲ့လိုတော့ထိန်းသိမ်းနိုင်မှုတော့လုံနိုင်တယ်ဒါပေမဲ့နည်းနည်းပို့ပြီးတော့ပြင်းမလာဘောနော်အဲ့တော့ heat exhaustion ကိုခေါ်ပါတယ်အခုဒါကြောင့်နှုတ်ခွေခြင်းနဲ့စပါတ
ယ်ဟုတ်ကဲ့ဆရာနောက်တစ်ဆင့်အောင်ဆရာရင
်နောက်တစ်ဆင့်ကတော့ဒီအဲ့လိုချွေးတိုက်မထွက်နိုင်တော့ဘူးဆိုတဲ့အခါကျတော့ချွေးရခြောက်သွားတယ်အဲ့ကျတော့ဒီ thermal regulation လို့ခေါ်တဲ့အပူချိန်ထိန်းသိမ်းမှုမလုပ်နိုင်တော့လုံနိုင်တဲ့အခါကျတော့ဘာဖြစ်လဲဆိုကိုကပူလာတယ်ဘောနော်ဖြားလာတယ်အဲ့ဒါတော့ကျွန်တော်တို့ခဏခဏတွေ့ပါအဲ့ဒါကိုကျွန်တော်တို့ heat hyperplexia လို့ခေါ်တယ်အပူတိုင်းတော့ဖြားခြင်းပေါ့နော်အဲ့ကလေးတွေမှာလည်းတော်တော်များတွေ့ရတယ်လူကြီးလည်းအသက်ကြီးတဲ့လူတွေဖြစ်နိုင်လူတိုင်းမှာတော့ဖြစ်နိုင်ပါနော်အဲ့တော့ဒီပုညရာဒီမှာဖျားတက်တယ်ဖျားတယ်ဆိုတဲ့အခါကျလို့ရှိရောဂါပူမဝင်တာကြီးပဲစဉ်းစားနေလို့မရဘူးပေါ့နော်ဒီပတ်ဝန်းကျင်ပူကြောင့်ဖြစ်သလားဆိုတာစဉ်းစားရပါတယ်ဒါကတော့ဟိုခုန ီ heat exhaustion ပေါ့နော်အပူတိုင်းကလုံးခွေခြင်းပြီးနောက်ဆင်းကြတော့သူကကျွေးမထွက်နိုင်တော့တွေ့ရတာများတဲ့ခါကျတော့မလိုက်နိုင်တဲ့ခါကျရင်သူက၆ပြီးပူလာတယ်ဟောဒါကို heat hyperplasia အပူတိုင်းကြောင့်ဖျက်နာခြင်းလို့ခေါ်ပါတယ
်ဟုတ်ကဲ့နောက်တစ်ဆင်ရောဆရာကြီး
နောက်တစ်ဆင်ကတော့ဒီအပူတိုင်းကြောင့်ဖျက်နာခြင်းကိုသေချာမကုဘူးဒီအေးတဲ့နေရာကိုပြောင်းနေတာတော့ရေချိုးတာတော့ဘာလို့နော်ဒီဒီနဲ့ဒီဘတ်တင်တာစသဖြင့်ကုတင့်လျော်တဲ့ကုသမှုပေါ့ဘူတန်ကြောင့်နှုံးခွေခြင်းဖြင့်ကျွန်တော်ကရေမြင့်များတောက်ပြရတယ်ငန်တတ်ပါတယ်အစားတောက်ပြစားပြရတယ်နော်အေးတဲ့နေရာနေရတယ်နော်အဲ့လိုလောက်ရပေါ့နော်အဲ့လိုမလုံးနိုင်ဘူးဆိုလို့ရှိရင်ခုနလိုဘူတန်ကြောင့်ဖျားနာခြင်းကိုရောက်သွားတာပေါ့အဲ့ကြလို့ရှိရင်ကျွန်တော်တို့ကုသမှုအဲ့လိုပါပဲအေးအောင်ထားပြရမယ်အေးတဲ့နေရာရွှေ့ရမယ်နော်ပြီးလို့ရှိရင်ရေဓာတ်စားဓာတ်ပြန်လည်ဖြည့်တင်းပြရမယ်ဇက်ကတောက်ရင်တောက်မတောက်ဘဲနဲ့ဆိုလို့ရှိရင်လည်းအကျော်မတော့နိုင်တဲ့လူမှကြောစေးသွန်းဒီလိုလောက်ရတယ်။ဒါပေမဲ့ဒီတက်ဘူဆိုးသွားလို့ရှိရင်တော့ဒီအပူတန်ကြောင့်တက်ချင်းပေါ့နော် East stroke လို့ခေါ်ပါတယ်။အဲ့ဒါတော့တရားအများသောဖြင့်သူကခုနအဆင့်ကနေကြော်သွားတယ်ပေါ့။ကြော်သွားလို့ရှိရင်တော့ပူချင်းကလူကလည်း66ကြီးနဲ့ပူနေမှချွေးရလုံးဝမထွက်နိုင်တော့အဲ့ကျရင်ဒီအုံနောက်ကိုပါထိခိုက်သွားတော့ပေါ့နော်။အဲ့ဒါကြောင့်ပြက်တာတွေပဲဖြစ်တယ်။အဲ့လိုပဲဒီဟာကကြာသွားရင်ခန္ဓာကိုယ်ရဲ့ဒီ enzyme တွေပေါ့နော်ခန္ဓာကိုယ်ရဲ့မှာတောင်ချောက်မှာလှုပ်လှုပ်နေတဲ့စနစ်ဒီပေါ့နော်ဒီအများကြီးကိုထိခိုက်သွားတဲ့အခါကျတော့မျိုးစုံဖြစ်နေအဆုတ်ကိုလည်းထိခိုက်နေပဲကြောက်ကလည်းထိခိုက်နေပဲကြာရင်ကြာသလောက်ဒီအုံနောက်ကိုပြောလဲထိခိုက်တဲ့အသက်အနည်းရှိနေမှာဒါကတော့အပူဒဏ်ကြောင့်ဖြစ်တဲ့တက်ချင်းပေါ့နော် heat stroke လို့ခေါ်တဲ့ဟိုနောက်ဆုံးဆင့်ပါအဲ့ဒီဆင့်မရောက်ဘူးကအရေးကြီးပါ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ